နိုင်ငံရခြားမှာရှိတဲ့မြန်မာနိုင်ငံသားတွေအထူးသဖြင့်ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတသိန်းခွဲဝန်းကျင်လောက်မြန်မာနိုင်ငံထဲကိုမကြခင်ရောက်လာတော့မယ့်အနေအထားရှိတာမို့တိချစောင့်ကြည့်နေရတွေပြင်ဆင်ထားတာနဲ့ပတ်သက်လို့ပြောပြချင်ပါတယ်ကျွန်မအင်တနာထွန်းပါဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နယ်စပ်ဒေသတွေဖြစ်တဲ့ကရင်မွန်တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်တို့ခရစ်ဆောင်နဲ့ဆွေးနွေးပွဲထုတ်လွှင့်အချက်မှာတော့မြန်မာအလုပ်သမားတွေပြန်လာတဲ့အခါတိချခွဲထားဖို့အတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးကြတဲ့အထက်မှာမြန်မာပြည်အနေအထားအရနေအိမ်မှာထားပြီးစောင့်ကြည့်တာနဲ့ဆိုင်ရင်တိချနေရာတတ်မှတ်ပြီးစောင့်ကြည့်တာကပိုပြီးထိရောက်နိုင်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။တကယ်လက်တွေ့အနေအထားမှာတော့တိုင်းနဲ့ချီပြန်ဝင်လာကြမယ့်မြန်မာအလုပ်သမားတွေကို facility quarantine ဆိုတဲ့နေရာတတ်မှတ်ပေးပြီးတိချခွဲစောင့်ကြည့်မှုတွေလုပ်နိုင်မှာမလားဆိုတာစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိမှာတော့မြဝတီခရိုင်မှာလူ 2,000 စာလောက် facility quarantine နေနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းကိုမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကအခုလိုပြောပါဗျ။
ကျွန်တော်မြဝတီမှာတော့ quarantine center 10ခုပေါ့လူ 2,000 လောက်ထားလို့ရအောင်စီမံထားပါတယ်ခင်ဗျ။ဒီတစ်ခေါက်ကျွန်တော်တို့ကွာလီထားပြင်မှာဆိုတော့ရခင်တော့တုံးခဲ့တဲ့ကျွန်တော်တို့ဆောင်းချန်တော်ကောင်းကောင်းဆိုအခင်းမှာကြာတော
့ဟုတ်ကဲ့
အဲဒီကောင်းတော့ကျွန်တော်တို့ပို့သက်တာဆင်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဝင်လာတဲ့သူတွေအတွက်အတိတ်တွေထုတ်ပေးနိုင်မှုပေါ့ဒါကကျွန်တော်တို့ဒီ2000ကားမဲ့2000လောက်ပြတ်ထုတ်ပေးနိုင်အောင်တော့
Facility correcting အဖြစ်မြန်မာအလုပ်သမားတသိန်းကျော်ကိုအစိုးရဘက်ကရေရှည်စီစဉ်ပေးနိုင်ပါမလားဆိုတာမှာအဓိကအားဖြင့်နေရာအခက်ခဲပစ္စည်းအခက်ခဲနဲ့ correcting ကာလစောင့်ကြမဲ့လူရင်းအမိအခက်ခဲတွေကြောင့်ဖြစ်ပါတယ်။နေအိမ်မှာထားစောင့်ကြည့်တာနဲ့ facility correcting ထားတာနှစ်မျိုးလုံးကလိုအပ်တာဖြစ်တဲ့အတွက်ဒီနှစ်ခုကိုမျှတပြီးတော့လုပ်ဖို့လိုတယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါတယ
်။တမိသားစုလုံးဆိုလို့ရှိရင်တော့ဆရာတို့ကတော့ဟိုဟုံး quarantine ကိုပို့ပြီးတော့ဥစားပေးတယ်လို့ထင်တာပဲ။နော်သူတို့မိသားစုတစ်စုလုံးပြီး quarantine ချပြီးဆိုလို့ရှိရင်အဲ့ဒီအိမ်ကနေမထွက်အောင်စောင့်ကြည့်နိုင်နေဆိုရင်သူတို့အတွက်ကသူတို့ဆီကနေတခြားအိမ်ကြီးကိုကူးစက်ဖို့ကြာတယ်နေသွားတယ်ပေါ့နော်
။ဟုတ်ကဲ့။
အဲ့တော့ဒီလိုများပြားလာတဲ့အချိန်မှာကိုယ့်ရဲ့ဟိုအိမ်ချင်းကြီးကဟုံး quarantine ကိုကျွန်တော်တို့ဒီစနစ်တကျဆောင်ရွက်ပါမယ်။အဲ့ဒါကကြီးစစ်စစ်ရဲ့လူကြီးကလည်းသူ့ရဲ့အိမ်ကြီးထားနဲ့နေထိုင်နိုင်လို့အိမ်ကြီးထားကိုကြီးစုပြီးတော့ပေါင်ရက်တင်တယ်လို့သုံးဖြတ်ရင်တော့သူတို့အဲဟုံးကွာရင်ကြီးနဲ့နေလို့ရှိရင်ဒီအဲ့ဒီဒါစုအတွက်တော့အကျိုးများနိုင်တယ
်။ကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတတ်မှတ်နေရာထားပြီးအသွာလာကန့်သတ်စောင့်ကြည့်တဲ့နေရာအရေအတွက်က 8,000 ကျော်ရှိပြီးစောင့်ကြည့်ခံရသူအရေအတွက်ဟာမေလ3ရက်နေ့အထိ 4,000 ခွဲဝန်းကျင်ရှိပါတယ်။ဒီထဲကမှအခုနောက်ဆုံးအချိန်ထိတော့တက်ခွဲစံတက်မှုအရမြန်မာနိုင်ငံတွင် COVID-19 ရောဂါပိုးတွေ့ရှိသူ162ဦးရှိထားပါတယ်။အဲ့ဒီထဲမှာတော့ရောဂါပိုးကင်းစင်သူ49ဦးနဲ့သေဆုံးသူ6ဦးရှိပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။